Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတရရှင်များခင်ဗျာ American ပြည်တော်စု Washington DC မြို့တော်ကနေ2014ခုနှစ်ဒီဇင်ဘာ3ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းတိုမီတာ32 40 48 50တို့ကနေတက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်ကတော့အောင်ပါဒီမနက်ခင်းအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာနနက်ခင်းပါခင်ဗျာကျွန်တော်ဆက်မူပြီပါအခုနက်ခင်းမင်္ဂလာကသတင်းတွေကိုမတ်အင်ဂျင်နီယာနဲ့အတူတင်ပြပေးမှာဖြစ်ပါတယ်။ဒီထဲမှာဆိုရင်ထူးခြားတဲ့သတင်းတွေကတော့ကင်ညာနိုင်ငံမှာမနေ့ကလူ40နီးပါးတိုက်ဆုံးခဲ့တဲ့တိုက်ခိုက်မှုပြီးတဲ့နောက်ပြည်ထောင်စုဝန်ကြီးနဲ့ရဲချုပ်တို့ကိုသမ္မတကအသိခန့်အပ်လိုက်ပါတယ်။ယူကရိန်းစစ်တပ်ကိုအကူအညီတွေပေးနေပြီဖြစ်တဲ့အကြောင်းနေတိုးဖွဲ့ကကြေညာလိုက်ပါတယ်။ကမ္ဘာပေါ်မှာလူပေါင်း20တန်းဟာကျုံပြုတ်မှုခံနေရတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေအခုနနခင်ကြားမှာပါခင်ဗျာ
။ကောင်းပါပြီခင်ဗျာ။ဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာဆိုရင်တော့
ဘယ်နိုင်ငံမှကြည့်အမျိုးသားတက်မှာဆိုတော့တစ်ခုပဲရှိတယ်။နှစ်ခုသုံးခုအပြိုင်ဖွဲ့တာလည်းဘယ်နိုင်ငံမှမရှိဘူး။ Even အမေရိကန်လည်းမရှိဘူး။အိန္ဒိယရှိတယ်၊အိန္ဒိယလည်းမရှိဘူး၊တိယိုလည်းမရှိဘူး။အထိုင်းလည်းမရှိ
ဘူး။ဒါကတော့တမရကာကွယ်ကာကွယ်ဦးစီးချုပ်ပူဇော်မှုကြီးမင်းအောင်လိုင်ကပြည်တော်စုတက်မတော်နဲ့ပတ်သက်တဲ့သဘောထားကိုပြောတော့တာပါ။ဒါအပြင် UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်တွေနဲ့ဖွဲ့စည်းထားတဲ့ FUA လို့ခေါ်တဲ့ဖက်ဒရယ်ပြည်တော်စုတက်မတော်စီဦးစီးအဖွဲ့အစည်းအဝေးအကြောင်းကိုလည်းတင်ပြပေးမှာပါ။နောက်ပိုင်းမှာလည်းအပတ်စဉ်အစည်းအဝေးဖြစ်တဲ့တိုက်ရိုက်လေလံအစည်းအဝေးကိုပြန်လည်တင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစံမိုးဝင်းနဲ့မိုင်းဂျင်းနိုင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
ကင်ညာနိုင်ငံအရှိမြောက်ပိုင်းမှာမနေ့ကလူ36ယောက်တေဆုံးခဲ့တဲ့တိုက်ခိုက်မှုဖြစ်ပွားပြီးနိုင်ပိုင်းအတွင်းမှာပဲပြည်ထောင်စုဝန်ကြီးနဲ့ရဲချုပ်တို့နေရာကိုလူသစ်ခန့်အပ်လိုက်တဲ့အကြောင်းကင်ညာသမ္မတဦးဟူရူကင်ညာတာကကြေညာလိုက်ပါတယ်ပြည်ထောင်စုဝန်ကြီးဂျိုးဆက်အိုလီလန်ကူရဲ့နေရာကိုလူသစ်ခန့်အပ်ပြီးတော့ရဲချုပ်ဒေးဗစ်ကီမိုင်ယိုစီကနှုတ်ထွက်စာလက်ခံရရှိပြီးဖြစ်တဲ့အကြောင်းသမ္မတကကြေညာတော့ပါတယ်အစ္စလာမစ်အစွန်းရောက်တွေကတိုက်ခိုက်မှုတွေဆက်တိုက်ပြုလုပ်နေတာကိုမတားဆီးနိုင်လို့ဆိုပြီးတော့သူတို့နှစ်ဦးစလုံးကိုဝေဖန်တာခံနေကြရတာပါအခုလိုမဖြစ်ခင်နိုင်ပြည်အတွင်းကပဲနိုင်ငံရဲ့အရှိမြောက်ပိုင်းမှာလူ36ဦးတေဆုံးခဲ့ရတဲ့မနေ့ကအစောပိုင်းတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ပါတယ်ဆိုပြီးတော့ဆိုမာလီယာစစ်သူကြောအဖြစ်အဖွဲ့အယ်ရှာဘတ်ကပြောဆိုပါတယ်မန်ဒီရာမြို့နားကကြောက်ချင်းတစ်ခုအနီးမှာတိုက်ခိုက်မှုဖြစ်ပွားခဲ့တာပါအလို့သမားတွေသူတို့ရဲ့တဲတွေထဲမှာအိပ်ပျော်နေချိန်မှာတနတ်သမားတွေကဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တာလို့မျက်မြင်တွေ့သူတွေကပြောပါရယ်အခုတိုက်ခိုက်မှုဖြစ်တဲ့ဒေသမှာပဲအရင်လတုန်းကလည်းအယ်ရှာဘတ်တနတ်သမားတွေရဲ့ပစ်ခတ်မှုကြောင့်လူ28ယောက်သေဆုံးခဲ့ရပူပါရယ်ဆိုမာလီယာနိုင်ငံမှာတိုက်ခိုက်မှုကင်ညာကနေတပ်ဖွဲ့တွေဆီလွတ်နေတဲ့အပေါ်ဒဏ်ခတ်တဲ့အနေနဲ့အခုလိုတိုက်ခိုက်တာဖြစ်တယ်လို့လည်းအယ်ရှာဘတ်အဖွဲ့ကပြောဆိုပါရယ်ခင်ဗျာ
IS စစ်သွေးကြွအုပ်စုခေါင်းဆောင်အဘူဘာကာ Lဘဒဒီရဲ့ဇနီးနဲ့ကလေးတဦးကိုလက်ဘနွန်စစ်တပ်ကထိန်းသိမ်းထားတယ်လို့လုံခြုံရေးအရာရှိတွေကပြောပါရယ်။မှတ်ပုံတင်ကပ်အတူကင်ဆောင်ခဲ့ကြတဲ့သူတို့နှစ်ဦးကိုစီးရီးယားနယ်စပ်မှာလွန်ခဲ့တဲ့10ရက်ကဖမ်းဆီးခဲ့တာပါ။လက်ဘနွန်ကာကွယ်ရေးဝန်ကြီးဌာနကစစ်ဆေးမေးမြန်းနေတယ်လို့အစိုးရအရာရှိတွေကပြောပါရယ်။နိုင်ငံခြားထောက်လှမ်းရေးဌာနတွေရဲ့ကူညီဆောင်ရွက်မှုနဲ့စစ်တပ်ကသူတို့နှစ်ဦးကိုထိန်းသိမ်းခဲ့တာဖြစ်တယ်လို့လည်းလက်ဘနွန်မှာရှိတဲ့ Al-Safari သတင်းစာကဖော်ပြပါရယ်။ IS စစ်သွေးကြွတွေဘက်ကတော့တုံ့ပြန်ချက်ကိုချက်ချင်းမထုတ်ပြန်သေးပါဘူး။စစ်သွေးကြွအုပ်စုခေါင်းဆောင်ဘက်တာဒီဟာ2010ကစလို့ IS အကြမ်းဖက်အုပ်စုကိုဦးဆောင်ခဲ့တာပါ။အီရတ်မြောက်ပိုင်းနဲ့ဆီးရီးယားအရှေ့ပိုင်းတို့မှာနယ်မြေအတော်များများကိုသိမ်းပိုက်နိုင်ခဲ့ပါတယ်။ဘက်တာဒီကိုနိုင်ငံတကာအကြမ်းဖက်သမားအဖြစ်အမေရိကန်ကထုတ်ပြန်ထားပြီးသူ့ကိုဖမ်းဆီးရမိခဲ့မယ်ဆိုရင်ဒေါ်လာ10သန်းစုကြည်ပေးမယ်လို့ကြေညာထားပါတယ်ရှင
်။ရုရှားနိုင်ငံဟာယူကရိန်းပေါ်တမင်ရွေချက်ရှိရှိနဲ့မတိမငင်ဖြစ်အောင်ဆက်လက်လှုပ်ဆောင်နေတယ်လို့နေတိုးအဖွဲ့ဝင်နိုင်ငံတွေကဝေဖန်ပြစ်တင်နေတဲ့အချိန်မှာပဲယူကရိန်းစစ်တပ်ကိုအကူအညီတွေပေးတော့မယ်လို့နေတိုးနိုင်ငံသားရဲ့ဝန်ကြီးတွေကကြေညာလိုက်ပါတယ်။အင်ကာနီဘရက်ဆယ်မှာကျင်းပတဲ့ဝန်ကြီးများအစည်းအဝေးမှာနေတိုးအဖွဲ့ရဲ့အတွင်းမှူးချုပ်ဂျန်စတိုလ်တန်ဘတ်ကရုရှားရဲ့လုပ်ရဟာယူကရိန်းနိုင်ငံရဲ့လုံခြုံရေးကိုအလေးမထားယုံတာမကပဲဥရောပနဲ့အတ္တလန္တိတ်ဒေသတခွင်ရဲ့လုံခြုံရေးနဲ့တည်ငြိမ်မှုကိုပါအလေးနဲ့ဆက်နွယ်ပတ်သက်နေတယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံအနေနဲ့တာဝန်နဲ့အတိတ်တရားကိုလေးစားပါလို့လည်းသူကတောင်းဆိုလိုက်ပါတယ်။အဲ့ဒီထဲမှာတပ်ဖွဲ့ဝင်တွေစစ်အုံဆောင်ပစ္စည်းတွေယူကရိန်းနိုင်ငံနဲ့ယူကရိန်းနိုင်ငံနေဆက်ကနေပြီးတော့ရုပ်သိမ်းပေးဖို့နိုင်ငံတကာပိုင်နဲ့နယ်နိမိတ်စောင့်ကြည့်မှုကိုထိရောက်တဲ့အကူအညီတွေပေးဖို့ နိုင်ငံတကာကအတိမတ်ပြုထားတဲ့ယူကရိန်းနိုင်ငံရဲ့နေနမိတ်ရေးကိစ္စကိုဆွေးနွေးအဖြေရှာဖို့စတာတွေပါဝင်တယ်လို့ NATO အတွင်းမှူးချုပ်ကပြောဆိုပါတယ်။နောက်ပြီးတော့လည်းသူကဂရီးပြုထားပြီးဖြစ်တဲ့ယုံကြည်မှုရန်ပုံငွေတွေကိုယူကရိန်းနိုင်ငံအတွက် CIA ရတည်ယူပို့ဆောင်ရေးစနစ်တကျရှိရေးစစ်ဖက်ဆိုင်ရာစီမံခန့်ခွဲရေးစိုက်ဘာကာကွယ်ရေးစနစ်စစ်မှုထမ်းဟောင်းတွေပြန်လည်လေ့ကျင့်ပေးရေးစတာတွေနဲ့ဒဏ်ရာရရှိထားတဲ့ယူကရိန်းစစ်သားတွေအတွက်ပြန်လည်ထူထောင်ရေးကိစ္စတွေမှာအကူအညီတွေပေးနေပြီဆိုပြီးတော့လည်းကြေညာလိုက်ပါရခင်ဗျာ
American Duke ကာကွယ်ရေးဝန်ကြီး Ashton Carter ဟာကာကွယ်ရေးဝန်ကြီးယာဒုကနေဖိအားပေးမှုကြောင့်မကြသေးခင်ကနှုတ်ထွက်စာတင်ခဲ့တဲ့ကာကွယ်ရေးဝန်ကြီး Chuck Hagel နေရာမှာအစားထိုးခတ်အပ်ဖို့အနီးတင်သွင်းခြင်းခံရမဲ့သူတွေအထက်မှာထိတ်ကပြေးနေပါတယ်အိမ်ဖြူတော်ပြောခွင့်ရ Josh Arnes ကအင်္ဂါနေ့ကဒီကိစ္စနဲ့ပတ်သက်လို့သူ့အနေနဲ့ထုတ်ပြန်ကြေညာဖို့မရှိပေမဲ့ကာတာရဲ့အရေးအသွေးတွေကိုချီချူးထောက်ပြခဲ့ပြီးကာတာဟာကာကွယ်ရေးဝန်ကြီးယာဒူအတွက်သမ္မတအိုဘားမားစဉ်းစားမဲ့သူတွေထဲမှာပါဝင်မယ်လို့ပြောပါတယ်။ဒါအပြင်နိုင်ငံရေးအရာသဘောထားကွဲနေတဲ့ဝါရှင်တန်မှာဒီအရေးကြီးတဲ့ဆုံးဖြတ်ချက်ဖြစ်တဲ့ဒုကာကွယ်ရေးဝန်ကြီးအဖြစ်အထက်လွှတ်တော်ကသူ့ကိုရခင်ကတခက်နဲ့တည်းတီးပြုတ်ခဲ့တာဖြစ်တယ်လို့ပြောခွင့်ရကထောက်ပြပါရယ်အသက်60အရွယ်ရှိကာတာဟာယူဘဗေဒပညာရှိတအုပ်ဖြစ်ပြီးအမေရိကန်အမျိုးသားလုံခြုံရေးအတိုင်းဝိုင်းမှာအတွေ့အကြုံရင့်ကျက်သူဖြစ်လူသိများပါရယ်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနမှာတော့သူဟာတစ်ချိန်ကနိုင်ငံအတွက်စစ်လက်နဲ့ရောင်းဝယ်ရေးဌာနမှာအကြီးအကဲဖြစ်ခဲ့ပေမဲ့လွန်ခဲ့တဲ့နှစ်နှစ်နီးပါးကဒီကာကွယ်ရေးဝန်ကြီးယာဒူကိုသူ့ရဲ့အထက်လွှတ်တော်ရောင်းရင်ဟောင်းဟေဂယ်ကိုသမ္မတအိုဘားမားကအမည်တင်သွင်းခဲ့တာပါကာတာဟာဟေဂယ်ရောအရင်ကကာကွယ်ရေးဝန်ကြီးဟောင်းလက်ထက်မှာရောဒူးဝန်ကြီးအဖြစ်ဆောင်ရွက်ခဲ့ပါတယ်ရှင
် VOA ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6715နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တာမြန်မာပိုင်းအစီအစဉ်ကနာနေခင်းနိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်ဟောင်ကောင်မှာ Occupy Movement လှုပ်ရှားမှုကိုဥဆောင်တဲ့ခေါင်းဆောင်၃ဦးကရဲစီမှာတွားပြီးတော့အဖမ်းခံမဲ့အစီအစဉ်ကိုဆက်လုပ်မှာဖြစ်ပြီးတခြားဆန္ဒပြသူတွေအနေနဲ့ဘေးကင်းတဲ့နေရာကိုဆုတ်ခွာကြဖို့လည်းတိုက်တွန်းလိုက်ပါတယ်ဆန္ဒပြခေါင်းဆောင်၃ဦးဖြစ်တဲ့ Benny Tai, Chan Kin Man နဲ့ Chai Yu Ming တို့ဟာဒီကနေ့ညနေ၃နာရီမှာရဲဌာနချုပ်မှာတွားပြီးတော့အဖမ်းခံမယ်လို့သတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ်ရဲကသူတို့ကိုဖမ်းထားမလားလွှတ်မလားဆိုတာကတော့မသိသေးပါဘူးသူတို့ဘက်ကတော့ဖြစ်လာမဲ့အကျိုးဆက်ကိုဘာပဲဖြစ်ဖြစ်ရင်ဆိုင်မယ်လို့ခေါင်းဆောင်တဦးဖြစ်တဲ့ Benny Tai ကပြောဆိုပါတယ်။လမ်းမာတွေပေါ်မှာဆက်ပြီးတော့နေရာယူထားတဲ့သူတွေလည်းပြန်လည်ဆုတ်ခွာသွားပြီးဒီမိုကရေစီပြင်ပြောင်းလဲရေးအတွက်ရေရှည်တိုက်ပွဲဝင်သွားကြဖို့ပြင်ဆင်ပါလို့တိုက်တွန်းသွားပါတယ်။အခုလိုဖမ်းခံကြတာဟာကြောက်လို့မဟုတ်တလို့ရှုံးနေပြီလို့ဝန်ခံတာလည်းမဟုတ်ပါဘူး။ရက်ဆက်တဲ့အစိုးရကိုလူသိရှင်ကြားရှုံချတာဖြစ်တယ်လို့ Occupy Movement နဲ့ပီတာဆာမင်နာပေါ်မှာဖော်ပြထားပါတယ်စက်တင်ဘာလလောက်ကုန်ပိုင်းမှာစတင်ဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲတွေဟာ2019ခုမှာကျင်းပမဲ့ရွေးကောက်ပွဲကိုဒီမိုကရေစီနည်းကျကျင်းပပေးဖို့နဲ့အာဏာပိုင်တွေကိုတောင်းဆိုထားတာဖြစ်ပါတယ်အာဏာပိုင်တွေကတော့ဆန္ဒပြပွဲတွေတရားမဝင်ဘူးလို့ပြောဆိုထားပြီးတော့တပိတ်စခန်းတွေကိုရှင်းလင်းဖို့အချိန်ချင်းစူးစမ်းခဲ့တဲ့အတွက်နှစ်ဖက်ကြားမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့ရပါတယ
်ပြီးခဲ့တဲ့သတင်းဘက်ကဒေသခံရွေးကောက်ပွဲတွေမှာအကြီးအကျယ်ရှုံးနိမ့်ခဲ့တဲ့အာဏာရအမျိုးသားရေးပါတီဥက္ကဋ္ဌယာဒုကနေထိုင်ဝမ်သမ္မတမာရင်ကျောင်းဟာနှုတ်ထွက်လိုက်ပါတယ်အခုလိုအစင်လာမရှိတဲ့ရှုံးနိမ့်မှုကြီးအတွက်သူ့အနေနဲ့တာဝန်ရှိဆုံးဖြစ်တယ်လို့လည်းသမ္မတမာကပြောတဲ့အကြောင်းပါတီရဲ့အင်္ဂါနေ့တုတ်ကြေညာချက်မှာဖော်ပြထားပါတယ်ကူမင်တန်လို့လည်းခေါ်တဲ့တရုတ်အစိုးရနဲ့ရင်းနှီးတဲ့ပါတီဟာအမကန်မြို့တော်တိုင်ပေအပါဝင်မြို့ကြီးနဲ့မြို့နယ်တို့မှာထိပ်တန်းရာထူး၉နေရာကိုရှုံးနိမ့်ခဲ့တာပါထိုင်ဝမ်ကို2000ပြည့်နှစ်ကနေ2008ခုနှစ်ထိအုပ်ချုပ်ခဲ့တဲ့အဓိကအတိုက်ခံဒီမိုကရက်တစ်တိုးတက်ရေးပါတီကအဲ့ဒီယာဒူး900ကိုအနိုင်ရရှိလိုက်ပါတယ်အမျိုးသားရေးပါတီရဲ့အခုလိုရှုံးနိမ့်မှုဟာ2016မှာကျင်းပမဲ့သမ္မတရွေးကောက်ပွဲအတွက်ပါတီရဲ့အနိုင်ရရှိမှုအလားအလာကိုထိခိုက်စေတာပါအဲ့ဒီအခုချိန်မှာမစ္စတာမာရဲ့ဒုတိယအကြိမ်နောက်ဆုံးသမ္မတသက်တမ်းကုန်ဆုံးမှာဖြစ်ပါတယ်ရှင်
ကဘာပေါ်မှာယောက်ျားမိန်းမကလေးတငယ်အားလုံးစုစုပေါင်း21တန်းဟာကျုံပြုတ်ခံရဆဲရှိတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။အင်္ဂါနေ့မှာကြောက်ရွံ့တဲ့နိုင်ငံတကာကြေကျွံပြုတ်မှုပပျောက်ရေးနေ့မှာကဘာလူမှုအတိုင်းဝိုင်းအနေနဲ့ခေတ်စ်ကြေကျွံပြုတ်တဲ့စနစ်ပပျောက်ရေးအတွက်ကူညီလှုပ်ဆောင်ကြဖို့တိုက်တွန်းလိုက်ပါတယ်။ခေတ်စ်ကြေကျွံပြုတ်မှုဆိုတဲ့နေရာမှာလူကုန်ကူးမှုကလေးလူသားအသုံးပြုမှုလိမ်ပိုင်းဆိုင်ရာအမျက်ထုတ်ခြင်း အရမလက်ထပ်ထင်များခြင်းစီရေးပရိပက္ခတွေမှာအသုံးချဖို့ကလေးစစ်သားစုဆောင်းခြင်းစတာတွေပါဝင်တယ်လို့ဆိုပါတယ်။ကဘာပေါ်မှာရှိတဲ့ကလေး6ယောက်မှာတယောက်ဟာအလုပ်လုပ်ကင်နေရတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကခန့်မှန်းပြောဆိုထားပါတယ်။တရားမဝင်အရမအလုပ်စေခိုင်းမှုတွေကနေတတိပုဂ္ဂလစီးပွားရေးလုပ်ငန်းတွေအတွက်တစ်နှစ်ကိုအမြတ်ငွေအမေရိကန်ဒေါ်လာတန်ပေါင်း3000ခွဲလောက်အမြတ်ထွက်နေတယ်လို့နိုင်ငံတကာအလုပ်သမားအဖွဲ့ ILO ကပြောဆိုထားပါတယ်။ကဘာအနှံ့ကအစိုးရတွေရက်ဖက်လူအဖွဲ့အစည်းတွေပုဂ္ဂလိကကဏ္ဍတွေအနေနဲ့လူခွေနဲ့ဂုံတိတ်ခါကိုအလေးမထားခံရတဲ့တန်းနဲ့ချီတဲ့ဒုက္ခရောက်နေသူတွေကိုအစွမ်းကုန်ညီညီညွတ်ညွတ်ကူညီလှုပ်ဆောင်ပေးကြပါလို့ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ
ဒီဇင်ဘာ3ရက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုဆာမိုဝေနဲ့မဲအင်ဂျင်နိုင်တို့ကကြီးညာပေးခဲ့ကြတာပါခင်ဗျာအခုတော့သတင်းဆောင်မတွေကိုဆက်တင်ဆက်ပေးပါမယ်တနိုင်ငံလုံးပြည်ခတ်ရစေးကိစ္စရဲ့အတွက်နိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေမထိခိုက်အောင်ထိန်းသိမ်းကြီးကြပ်ဖို့ရည်ရွယ်ချက်နဲ့ UNFC ကညညသောတိုင်းဒေသလူမျိုးများ Federal Council အဖွဲ့ဝင်တွေနဲ့ဖွဲ့စည်းထားတဲ့ FUA လို့ခေါ်တဲ့ Federal ပြည်ထောင်စုတပ်မတော်စီဦးစီးအဖွဲ့ကနေထိုင်းမြန်မာနယ်စပ်တနေရာမှာပထမကျင်းစီပွဲကျင်းပခဲ့ပါတယ်ဒီစီဝေးကနေဘလို့ထူးခြားမှုတွေရှိနေပါသလဲဆိုတာကို VOA ထိုင်းချေဆက်တရင်တော့နိုင်ငံဝင်ကနေအခုလိုသတင်းပေးပို့ထားပါရခင်ဗျာ
ဟုတ်ကဲ့ပါတိုင်းဒါလက်နက်ကိုင်ဖွဲ့စံတော်ဝင်နဲ့စုဖွဲ့ထားတဲ့ FUA လို့ခေါ်တဲ့ Federal ပြည်ထောင်စုတပ်မတော်စီဦးစီးဖွဲ့ကနေထိုင်းမြန်မာနယ်စပ်တနေရာမှာအစည်းအဝေးကျင်းပခဲ့ပါတယ်ဒီအစည်းအဝေးကျင်းပရတဲ့အချိန်နဲ့ပတ်သက်လို့ Federal ပြည်ထောင်စုတပ်မတော်ရဲ့အကြံပေးဖွဲ့ဝင်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးခေါဥက္ကာကအခုလိုပြောပါတယ်
FUA ဆိုတာ UNFPA နိုင်ငံရေးဥပဒေကိုခံယူတဲ့တပ်ဖွဲ့ချင်းများကြတော့အခုလက်ရှိ UNFPA ကနေပြီးတော့နိုင်ငံတော်ပြည်ထောင်စုရေးဒီလိုမျိုးကြီးဒီလမ်းကြောင်းပေါ်မှာပေါ်နေတဲ့ဆက်ဆံတော့ FUA ကလည်းဒီလမ်းကြောင်းကိုအထောက်အပံ့ချဖို့အတော့ပြည့်စုံဖို့ကြိုးစားမှာဖြစ်တာ။ဒါကြောင့်ကျွန်တော်တို့အခုလက်ရှိစုဖွဲ့မှုကတော့ဒီနိုင်ငံတော်ပြည်ထောင်စုရေးပေါ်ပေါ်လာလို့ရမယ်။နိုင်ငံတော်ပြည်ထောင်စုရေးပေါ်ပေါ်လာပြီးရင်သဘောတူချက်ကိုပေါက်ပြတ်မှုရှိအောင်စဉ်းစားဖို့ကြရမယ်ဆိုင်ကြည့်ရမယ်နောက်ပြီးတော့နိုင်ငံရေးစုစုံရှင်ရပွဲတွေဖြစ်ပေါ်လာအောင်ပံ့ပိုးရမယ်နိုင်ငံရေးစုစုံရှင်ရပွဲတွေအေးချမ်းသာနဲ့တည်ငြိမ်ငြိမ်လုပ်နိုင်အောင်ကာကွယ်ရမယ်စသဖြင့်ဒါဒီလမ်းကြောင်းပေါ်မှာရှိပါတယ်ဒီဆိုတဲ့ရက်တပ်ဖွဲ့တွေကအဖွဲ့ကြီးဆက်မဆက်ပေါ်ကပါဝင်ပြီးတော့ကျွန်တော်တို့ဖူပေါင်းပြီးတော့အလုပ်လုပ်ကြတဲ့သဘောပါ
Federal ပြည်ထောင်စုတပ်မတော်ဟာ UNFC ခေါ်ညီညွတ်တော်တိုင်းဒေသလူမျိုးများ Federal Council ဖွဲ့ဝင်တွေနဲ့ဖွဲ့စည်းထားတာပါ။နိုဝင်ဘာလကုန်မှာကျင်းပခဲ့တဲ့ Federal ပြည်ထောင်စုတပ်မတော်စီဦးစီးဖွဲ့ရဲ့ပရမအကြိမ်စည်းဝေးမှာ UNFC ရဲ့ကာကွယ်ရေးဌာနဆိုင်ရာတာဝန်ခံဒုတိယတာဝန်ခံတို့ရဲ့ဥဆောင်ကြီးကြပ်မှုနဲ့အဖွဲ့ဝင်တီးတီးကစစ်ပတ်ဆိုင်ရာပုဂ္ဂိုလ်ကိုယ်စားလှယ်တွေပြင်အကြံပေးပုဂ္ဂိုလ်တွေလည်းတက်ရောက်ခဲ့ကြပါတယ်။ဒီစည်းဝေးကနေတပ်မတော်စီဦးစီးဖွဲ့ကိုပြန်လည်ဖွဲ့စည်းခဲ့ပြီးတောင်ပိုင်းနဲ့မြောက်ပိုင်းစစ်တေသတွေကိုတတ်မှတ်နိုင်ခဲ့ပါတယ်။တောင်ပိုင်းစစ်တပ်စီဦးစီးချုပ်ကတော့ကရင်မျိုးရလူမျိုးရေးတပ်မတော်ဒုတိယစီဦးစီးချုပ်ဘူမှုချုပ်ဘောကျော်ဟဲကဥဆောင်သွားမှာဖြစ်တယ်လို့မြောက်ပိုင်းစစ်တပ်ကတော့ KIU ကစီဦးစီးချုပ်ဘူချုပ်ကြီးကန်ချောင်ကနေဥဆောင်သွားမှာဖြစ်ပါတယ်။ KNU ကကရင်မျိုးရစီယုံဟာ UNC ဖွဲ့ကနေနှုတ်ထွက်သွားပြီဆိုပေမဲ့လည်းကရင်မျိုးရလူမျိုးရေးတပ်မတော်ဘက်ကတော့ Federal ပြည်ထောင်စုတပ်မတော်တွင်မှပါဝင်နေပါသေးတယ်။ဒီစစ်တပ်ကိုဖွဲ့စည်းရတာဟာငင်းချမ်းရေးတွေ့ဆုံပွဲကြားကာလအတွင်းမှာတပ်မတော်ကနေထိုးစစ်ဆင်လာမဲ့အပေါ်ကာကွယ်ဖို့ဖွဲ့စည်းထားတယ်လို့လည်းစီဝေးတက်ရောက်သူအမည်မဖော်လိုသူအကြီးတန်းစစ်ပက်ရာရှိသူကပြောပါတယ်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ဖက်ဒရယ်တမတော်ဖွဲ့စည်းရေးကိုလုံးဝလက်မခံဘူးလို့ KNU ခေါ်ကရင်မျိုးရာစီယုံဥက္ကဋ္ဌစေဖုံမူသူတို့ဖွဲ့နဲ့နိုဝင်ဘာလကုန်တွေ့ဆုံဆွေးနွေးစဉ်မှာပြောဆိုခဲ့ပါတယ် UNSC အနေနဲ့အခုလိုဖက်ဒရယ်ပြည်ထောင်စုတမတော်ဖွဲ့စည်းတဲ့ကိစ္စရပ်နဲ့ပတ်သက်ပြီးတော့ကွယ်လှည့်ချက်တွေရှိနေတဲ့အနေအထားအတွက်တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့အမြင်ကိုမေးမြန်းရအောင်မယ်လို့ပြောရေးစုခွေးရှိသူဗိုလ်မှူးကြီးခေါ်ဥက္ကဋ္ဌကအခုလိုပြောပါတယ်
ဒီလိုလိုတဲ့ဒီလိုမျိုးကမတော်ဆိုတာအနာဂတ်မှာဖွင့်ပြီးတဲ့ဟာကိုပဲကျင်းပါလားဒီလိုမျိုးလက်ရှိ UFC ရဲ့နိုင်ငံဥပအောင်မှာရှိနေတဲ့အဖွဲ့ပေါ့ဗျာဖက်ဒရယ်အဖွဲ့တွေကိုပဲကျင်းပါလားအဲ့ဒါကခုတော့ကျွန်တော်ကမရှိသေးတာသူကအကျော်ပြီးတော့ပြောလိုက်ပါလားတော့မသိဘူးပါလေ
လက်ရှိနေသားရမြန်မာအစိုးရစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ရေးပရိပက္ခတွေကိုဖြေရှင်းမှုအတွက်ပြည်ထောင်စုညီညွတ်ရေးဖော်ဆောင်ရေးကော်မတီနဲ့တပြည်လုံးပြည်ခတ်ရစက်ရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးဖွဲ့ NCCT တို့အနေနဲ့တွေ့ဆုံဆွေးနွေးခဲ့ရမှာတော့တိကျရေရတဲ့အဖြေမရရှိသေးသလိုတိုင်းရင်းသားဒေသတွေမှာစစ်ရေးသင်းမမှုတွေဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်ဒါပေမဲ့လည်း NCCT အနေနဲ့အခက်အခဲကြားကနေငင်းချမ်းရေးတွေ့ဆုံဆွေးနွေးပွဲကိုဆက်လက်လှုပ်ဆောင်သွားမယ်လို့ဗိုလ်မှူးကြီးခေါဥက္ကာကဆက်ပြောပါတယ်
ကျွန်တော်တို့တိုင်းဘာအင်အားစုတွေအားလုံးဆွဲတွေတပ်ဖွဲ့တွေအားလုံးကတော့နိုင်ငံစုနေဘွဲကကျွန်တော်တို့ရဲ့ဒီမှန်ချက်ဖြစ်တော့နိုင်ငံစုနေဘွဲရရှိအောင်တော့ကျွန်တော်တို့ဒီအကောင့်ကိုကြိုးစားကြမှာပဲ။ရှမ်းမောင်းနေရှိပါလဲပဲလက်လျှော့မှာတော့မဟုတ်ဘူးပါပဲနော်
။ဖက်ဒရယ်ပြည်ထောင်စုတပ်မတော်စီဦးစီးဖွဲ့ပရမချင်းအစည်းအဝေးကိုကချင်လွတ်လပ်ရေးဖွဲ့ချုပ် KIU ကရင်မျိုးရာစည်းရုံး KNU ကရင်နေမျိုးရာသုတ်သက်ရေးပါတီ KMPP မွန်ပြည်တပ်ပါတီပလောင်လူမျိုးရေးဖွဲ့ချုပ်ချင်းမျိုးရာတပ်မတော် CNF ရခိုင်လူမျိုးရေးပါတီ ALV လာဟုဖွဲ့တို့တက်ရောက်ခဲ့ကြပြီးဝပြည်သွေးစည်းညူရေးဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်မိုင်းလာဖွဲ့တွေကတော့တက်ရောက်လာခြင်းမရှိခဲ့ပါဘူးဒီဖက်ဒရယ်ပြည်ထောင်စုစီဦးစီဖွဲ့အစည်းအဝေးကနေပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကမြန်မာစစ်တပ်ရဲ့လက်နက်ကြီးပစ်ခတ်မှုကြောင့် KNU ပိုလောင်23ဦးကြာဆုံးသွားတဲ့ကိစ္စမြောက်ပိုင်းရှမ်းပြည်တပ်မတော် SFPP SSA ရဲ့ဒါဘာဆောင်ဂရုစိတ်ဒေတာကိုအင်အားသုံးပြီးတင်ပိုက်ခဲ့တဲ့ကိစ္စပလောင်လူမျိုးရေးဖွဲ့ချုပ်ကိုထိုးစစ်ဆင်နေတဲ့ကိစ္စနဲ့ပတ်သက်ပြီးကန့်ကွက်ရှုတ်ချကြောင်းဒီကနေ့မှကြီးညာချက်ထုတ်ပြန်ဖြန့်ဝေခဲ့ပါတယ်။ဒါ့အပြင်နိုင်ငံသားအလုံးမျိုးလေးတောက်တနေတဲ့စစ်မှန်တဲ့ငင်းချမ်းရေးကိုအကောင့်တွေဖော်ဖို့အတွက်ကြိုးပမ်းနေတဲ့ကာလမှာစစ်စင်မှုတွေရန်လိုမှုတွေရပ်ဆိုင်ပေးဖို့ကိုလည်းဖက်ဒရယ်ပြည်ထောင်စုတပ်မတော်စစ်ဦးစီးအဖွဲ့ကနေတောင်းဆိုခဲ့ပါတယ်ခင်ဗျာ။
နိုင်ငံရဲ့သတင်းပေးပို့ချက်မှာပါဝင်တဲ့ UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်အနေနဲ့ဖွဲ့စည်းထားတဲ့ FUA လို့ခေါ်တဲ့ဖက်ဒရယ်ပြည်အောင်စုတပ်မတော်ဖွဲ့စည်းမှုနဲ့ပတ်သက်ပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မြင့်မင်းအောင်လှိုင်ရဲ့အမည်ကိုဆက်တင်ပြလိုပါရတယ်။ VOA မြန်မာပိုင်းဌာနမှဦးတက်လွင်ထွန်းမကြသေးမီကနေပြည်တော်ကိုရောက်ရှိစမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မြင့်မင်းအောင်လှိုင်ကိုတီးခြားတွေ့ဆုံမေးမြန်းရမှာဒီအကြောင်းကိုလည်းမေးမြန်းခွင့်ရခဲ့ပါရတယ်။အဲ့ဒီတွေ့ဆုံမေးမြန်းခန်းကနေကောက်နှချက်ကိုဆက်လက်နားဆင်ကြပါခင်ဗျာ
။ဒီနေ့မှာတိုင်းရင်းသားတွေဘက်ကပြောတဲ့အချက်တွေထဲမှာတိုင်းရင်းသားတွေကဖက်ဒရယ်ပြည်ထောင်စုဖက်ဒရယ်တပ်မတော်ဆိုတဲ့စကလုံးအသုံးအနှုန်းလေးကိုမကြာခဏတွေ့ပါတယ်တောင်းဆိုချက်တွေပြင်းပြင်းထန်ထန်ရှိပါတယ်တပ်မတော်အနေနဲ့ဒီချက်တွေကိုကြားထဲမှာတိုင်းရင်းသားအဖွဲ့အစည်းတွေနဲ့တပ်မတော်နဲ့ကြားမှာဗာမျက်ကွဲလွဲမှုရှိတယ်ဒီစကလုံးဖက်ဒရယ်ဆက်စကရက်တွေကြားမ
ှာပြဿနာတော့ဖက်ဒရယ်ရဲ့ definition ပေါ့အဲ့တော့အရင်ဘိုးချုပ်အောင်ဆန်းကျွန်တော်တို့ရဲ့အမျိုးသားကောင်းဆောင်ဘိုးချုပ်အောင်ဆန်းပြောခဲ့တာရှိတယ်Union တို့ Federal တို့ပြောနေစကားရှုပ်ပါတယ်ကွာတဲ့ဒါ Wadi တော့ကျွန်တော်တိကျမဟုတ်ပါဗျာနော်အဲ့တဘောပေါ့ရှုပ်တယ်အဲတို့မြန်မာလူပဲပြည်တော်စုပဲခေါ်တာကောင်းတယ်ဆိုပြီးတော့ပြည်တော်စုဆိုတဲ့အတုံလုံးလေးသူစခဲ့တာပါဒီစစုံလေးဒါလေးကျွန်တော်တို့မှတ်သားမိဘူးပါတယ်ဟုတ
်ကဲ့
အရေးကြီးတာတော့ Federal တို့ပြည်တော်စုတို့အသေးပဲလူချင်းတာရှောက်ဆွဲထုတ်မယ်စားတကယ်တော့ကျွန်တော်တိုင်းရင်းသားအလုံးစုစုစည်းညီညွတ်နဲ့နေဖို့အတွက်ပေါ့လေဒီလိုဆိုချင်ပါတယ်သူတို့ပြောနေတဲ့ Federal ဆိုတာတော့သူတို့ရဲ့ဒီ Federal UNFC ရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာဖွဲ့စည်းပုံအခြေခံဥပဒေမှာရေးထားတဲ့အချက်လက်နော်အရင်သူတို့ပြောဆိုခဲ့တဲ့အချက်လေးနဲ့ရပြောမဆိုရင်တော့ကျွန်တော်တို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့တော့မတူကွင်းကွဲကွဲကွဲမှုရှိနေတယ်ဆိုတော့တွားတွေ့တယ်။အနောက်ကြောင့်ပဲခုနကပြောတဲ့ Federal ပြည်အောင်စုတက်မှာတော့ပေါ့ Federal Union Army ပေါ့ FUA ပေါ့နော် Federal Union Army ကလည်းသူတို့ဖွဲ့ဝတဲ့ဖွဲ့ထားတာအဲ့ဒီကကဖက်ဒရယ်ပြည်တော်ဥစား UNFC ရဲ့ဟိုထဲမှာပါပါတယ
်ဟုတ်ကဲ့
သူတို့အဲ့ဒီမှာအချက်တစ်ချက်အခန်းတစ်ခုနဲ့ပါတာသွားတွေ့တယ်သူတို့သာဆိုလို့ရှိရင်ကျွန်တော်တို့ရှိမှာလည်းတက်မလို့ရှိတာပေါ့နိုင်ငံနဲ့နိုင်ငံတိုင်းမှာတော့အမျိုးသားတက်မလို့ဆိုတာရှိတယ်ဟိုကျွန်တော်တို့ရှိမှာဆိုကျွန်တော်တို့တက်မလို့ပေါ့ဟု
တ်ကဲ့
ဘယ်နိုင်ငံမှကြီးအမျိုးသားတက်မလို့ဆိုတခုပဲရှိတယ
်ဟုတ်ပါ
အဲ့နှစ်ခုသုံးခုအပြိုင်ဖွဲ့ထားတယ်ဘယ်နိုင်ငံမှမရှိဘူးeven american လည်းမရှိဘူးအိန္ဒိယချင်းရှိတယ်အိန္ဒိယလည်းမရှိဘူးတရုတ်လည်းမရှိဘူးထိုင်းလည်းမရှိဘူးဗီနတ်ဒိတ်လည်းမရှိပါဘူးဒါနိုင်ငံတကာစောင့်နှုန်းနဲ့ကြည့်ပြီဆိုရင်ပေါ့ဒါကျွန်တော်တို့တက်မတော်ပေါ့ကျွန်တော်တက်မတော်ကတိုင်းသားအလုံးနဲ့ဖွဲ့စည်းထားတဲ့တက်မတော်ဖြစ်ပါတယ်အရာရှိရှိတဲ့အရာရှိတဲ့မှာဆို4500လောက်ကတိုင်းသားအရာရှိတွေဖြစ်ပါထူတဲ့ဗိုလ်ချုပ်ကြီးအဆင့်ကြီးရှိတယ
်ဟုတ်ကဲ့
ကျွန်တော်ကိုယ်တိုင်ပင်လည်းဒဝယ်ကမိဘတွေဒဝယ်ကဖြစ်ပါဒဝယ်ဖြစ်ပါတယ
်ဟုတ်ကဲ့
ကျွန်တော်မြန်မာစိတ်ရှိတယ်မြန်မာစိတ်ပါလေအဲ့တော့ဒီနေရာမှာလည်းဟိုဆက်ဆံပြောတယ်သူတို့ကဒီဖက်ဒရယ်တက်မလို့ပြောလို့ရှိရင်ကျွန်တော်တို့တက်မလို့မှာလေစစ်မှုထမ်းနဲ့စီမီစီကံနေရှိတယ်မြို့တိတိုင်းရင်းသားမဆို18နှစ်ပြည့်ပြီးတဲ့မြို့တိသဘောဆန္ဒနဲ့လည်းပြည့်တဲ့ဆန္ဒတော်တာဝန်ထမ်းဆောင်မှာ18နှစ်ပြည့်ပြီးတဲ့ကျမ်းမာတန်သွားနေဆိုတော့တက်မလို့ဆန်းရင်တက်မထားချင်ရှိတာပေါ့ဗျာ73ချက်ပေါ့73ချက်မြင်မြ73ချက်နဲ့ကိုက်ကြည့်မယ်ကိုယ်နဲ့ဆန္ဒပြုမယ်18နှစ်ပြည့်ပြီးမယ်အဲဆိုလို့ရှိရင်တော့ဘယ်တိတိုင်းရင်းသားမဆိုတမတော်တွေမှာထားဖို့ထမ်းဆောင်ပိုင်ဝင်ရှိပါတယ်။အလုပ်လို့ရပါတယ်။အဲဒါစစ်မှုထမ်းစီမီးနဲ့ပေါင်းမယ်ဆိုလို့ရှိရင်ဒါအများကြီးဖြစ်တာပေါ့။အဲ့တော့ဒီမှာရင်သူတို့နဲ့ကျွန်တော်တို့နဲ့နည်းနည်းလေးဟိုသဘောထားလေးတွေမတူတာလေးဖြစ်တာတော့အရင်တော့ကျွန်တော်တို့ရှိမှလည်းတိုင်းသားတနတ်တက်တွေရှိပါတယ်။ဥပမာအရင်ဗမာတနတ်ကိုင်တရင်တို့ရှမ်းတနတ်ကိုင်တရင်တို့ချင်းတနတ်ကိုင်တရင်တို့အရင်လူလည်းများခင်ကကျွန်တော်တို့လူလည်းပြားတဲ့ချိန်မှာတခါတည်းပါလာတဲ့တက်တွေရှိတယ်။ဒါတွေလည်းအခက်အခဲတွေအများကြီးကြုံရတယ်။ဒါကြောင့်လည်းယူကြီးတွေကအရင်တက်မလို့ကြီးခဲ့တဲ့ဒီဟာလေးတွေကိုနံပါတ်၄ချက်ရလူတွေဆက်ပြောင်းလဲဖွဲ့စည်းတာပေါ့။နောက်ကြောင့်တခါချင်းချင်းမန်နေနဲ့နာမည်ပြောင်းပြီးတော့အကုန်လုံးဖွဲ့ပြီးတော့တက်မတော်တပုံစံတစ်ခုတည်းနဲ့ပြောင်းခဲ့တာဖြစ်ပါတယ်။တက်မတော်ဆိုတာတော့စီးလုံးရှိမှဖြစ်မယ်။ လည်းကံအဖွဲ့စည်းဖြစ်တဲ့အတွက်ကြောင့်တမတော်ကကွဲနေလို့မရဘူး။ဒါကြောင့်စုစည်းညီညွတ်တဲ့တမတော်တို့ခုပဲရှိဖို့တင့်နေလို့ကျွန်တော်တို့ကယူဆတယ်။
အခုတော့လက်ရှိတမတော်အနေနဲ့ကဒါပြောရမယ်ဆိုလို့ရှိရင်ပြည်ထောင်စုတမတော်ဒါမှမဟုတ်လည်းတစ်ဖက်အသုံးနှုတ်အနေနဲ့ဆိုရင်လည်းဒါဖက်ဒရယ်တမတော်ဆိုတဲ့သဘောမျိုးပြောနေတယ်
လို့ပါပဲ။ဒီအသေးလေးပါပြည်ထောင်စုတမတော်ပါပဲ။တိုင်းသားအလုံးပါတယ်။တိုင်းသားအလုံးကျွန်တော်တို့ကောက်နှုတ်ထားတဲ့ဟိုပါဆင်းရဲမှဆိုရင်တိုင်းသားအလုံးရှိတယ်။တမတော်တွေမှာတိုင်းသားအလုံးရှိတယ်။တချို့လဲကာပြားတချို့လဲတကယ်တိုင်းရင်းသားစစ်စစ်တွေရှိပါလက်ရှိလဲဟလာရဲတပ်သားနေစားပြီးအရာငါဘိုလ်စီအခြားဆင်ပေါ့ရှိတယ်အရာရှိဆိုလို့ရှိရင်စွတ်စွတ်ပြောလို့အရာရှိငယ်ငါနေပြီးတော့ဒုတက်ဘိုလ်ချုပ်ကြီးအဆင့်တီတိုင်းရင်းသားတွေရှိတယ်ဆိုတော့ကျွန်တော်ပြောလို့
FUA ကဖက်ဒရယ်ပြည်ထောင်စုတပ်မတော်ဖွဲ့စည်းရေးနဲ့ပတ်သက်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့သဘောထားကောင်းတဲ့ချက်ကိုတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးသတင်းဆောင်မတွေကိုဆက်လက်ထုတ်လွှင့်ပေးသွားပါမယ်ကုလသမဂ္ဂကထုတ်ပြန်တဲ့ LDC ဖွံ့ဖြိုးမှုအနေဆုံးနိုင်ငံများစည်းမှာမြန်မာနိုင်ငံဟာဆက်ပြီးပါဝင်နေစေပဲလို့ UNCTAD ကုလသမဂ္ဂကုံသွေးရေးနဲ့ဖွံ့ဖြိုးညီလာခံကပြောကြားလိုက်ပါတယ် LDC စည်းမှာမြန်မာနိုင်ငံဆက်ပြီးဘာကြောင့်ပါဝင်နေရသလဲဆိုတာကိုမန်အင်ဂျင်နိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
နိုဝင်ဘာလ29ရက်နေ့ကထုတ်ပြန်တဲ့ ANDET အစီရင်ခံစာအရမြန်မာနိုင်ငံမှာလူတအူးကျဝင်ငွေနှဲပါတာလူသားချင်းမြင့်ဖွံ့ဖြိုးမှုညှိနှိုင်းတွေဖြစ်တဲ့ကလေးသိဆုံးနှုန်းအာဟာရချိုးတက်မှုနှုန်းကလေးငယ်ပညာသင်ကြား권နှုန်းစီးပွားရေးအန္တရာယ်ရှိမှုနှုန်းစတဲ့အခြေအနေတွေကြောင့် LDC ဖွံ့ဖြိုးမှုအနေဆုံးနိုင်ငံများစည်းရင်းမှာဆက်ပြီးရှိနေတာဖြစ်တယ်လို့ANDET အကြီးတန်းအရာရှိတဦးဖြစ်သူ Ego Boss ကရန်ကုန်မြို့မှာတနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသားပါဗျ။အခုလိုမြန်မာနိုင်ငံအနေနဲ့ LDC စီးရင်မှာဆက်ပြီးရှိနေတာနဲ့ပတ်သက်လို့မြမစီးပွားရေးသူတေတီဥစိန်ထေကလည်းအခုလိုပြောပါဗျ။
ကျွန်တော်တို့ဒေသအတွင်းမှာပဲဗမာနိုင်ငံဟာဒီတူးတောင်ကအနှိမ်ဆုံးကျွန်တော်တို့လည်းငကိုရနေငယ်တဲ့လော်လာအိုကမ္ဘောဒီးယားတော့ကျွန်တော်တို့မြင့်သွားပြီကျွန်တော်တို့ကဒေါ်လာလေး2000တောင်မပြည့်ချင်ဘူးပြသူတို့နောက်ဆုံး14မှာပါပါတယ် ADB ထုတ်ပြန်တဲ့ထဲမှာဆိုတော့ဒီ Human Development Index လူသားအင်းမြေဖွံ့ဖြိုးမှုညွန်ကိန်းနေမှာခုနတူးကြောင်ငွေပါတယ်နောက်တစ်ခုကဒီ Electricity Consumption ပါတယ်ညောပမာနိုင်ငံမှာလည်းအမှ 33% ပဲလူတွေကလက်စစ်ဓာတ်အားကိုသုံးနိုင်နေတယ်ပြောတယ်ဒီလိုပဲနောက်တစ်ခါဟိုတန်ရှင်းနေရေပေါ့ဗျာနော်နောက်တစ်ခါဒီကြမ်းမိုင်နဲ့ပတ်သက်တဲ့ညွန်ကိန်းတွေရှိတယ်နော်ပညာရေးနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့နိုင်ငံကိန်းကနေအခုဒီမှန်ကမရသေးဘူးနေလဲနေကြတော့မယ်ပဲမူလတန်းပညာရေးရှိုးဟိုကျောင်းနေနိုင်တဲ့အချို့ကျောင်းထွက်သွားတာတွေအလေအနံထက်တဲ့စသည်ပေါ့ဗျာဒါပညာရေးနဲ့ပတ်သက်တဲ့ကျမ်းမာရေးလည်းအားလုံးသိကြတဲ့အတိုင်းပဲဒီချက်လက်တွေနောက်တစ်ခါဒီကလေးသေးနှုန်းနော်9နှစ်ယောက်ကလေးသေးနှုန်းအာရဒတ်ဒီအများကြီးပေါ့ဗျာဆိုတော့ရှစ်ချက်ရှိတယ်ကျွန်တော်ပြောလို့ရှိရင် Human Development Index ကလည်းအခုဒီနေလို့မတက်လာသေးဘူးတိုင်းပြည်ဝင်ငွေကိုယ်တိုင်ကနေနေပေါ့ဗျာအကြမ်းမင်းပြောလို့ရှိရင်ဗမာနိုင်ငံမှာဆိုလို့ရှိရင်ကျွန်တော်တို့ဒီနောက်ဆုံးကောက်တာနော်လူတရာမှာ30ယောက်ကအရန်ဆင်းရဲနေတယ်ဗမာပြည်ဟာဒီ LDC ဆင့်တန်းနေပြီးမှတက်လာဖို့ဆိုတာလူသေးတယ်လို့အဲ့လိုအကြမ်းမင်းသူတို့ကဓာတ်ချက်တွေမှာတွက်ပြီးမှပြောတာပါ
မြန်မာနိုင်ငံဟာအာဏာရှင်ဗိုလ်ချုပ်နေဝင်ရဲ့မြမဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရလက်ထက် 1989 ခုနှစ်ခေတ်ကစပြီး LDC စီးရင်ဝင်ဖြစ်ခဲ့တယ်လို့လည်းဥစိန်ထေကပြောပါတယ
်ပြောချင်တာကတိုင်းပြည်စီးပွားရေးမှာစီးပွားရေးမူဝါဒစီဝိုင်းပေါ်လစီအမှားကိုဦးနေဝင်ကျင့်သုံးလိုက်တဲ့အခါမှာ10နှစ်လောက်ကြာတဲ့အခါကျတိုင်းပြည်ကနောက်ကိုဆုတ်လာတယ်ဆုတ်လာတဲ့အခါမှာတိတာလာပြီ90လောက်အဲ့ဒီကနေခုနထပ်မှားတယ်အဲ့ခုန plan economy နဲ့အကုန်လုံးတိုင်းပြည်ချွတ်ချုံနေကြတဲ့အခါကျတော့89လက်ရောက်တဲ့အခါတော့တိုင်းပြည်ကသွားပြီဘယ်လိုပဲကျွေးတွေကလည်းထူးလာပြီတိုင်းပြည်ရဲ့ production လည်းမရှိတော့ဘူးဆိုတဲ့အခါကျတော့အခြေအနေကမကောင်းတဲ့အခါကျတော့ဒီ Europe ကဟာရီပါတယ် ADB လဝါဘန်ကဟာရီပါတယ်ဆိုတော့အဲ့ဒီအရာကြီးကကျွေး billion 4 billion လောက်တင်သွားတဲ့အခါမှာဒီရင်လာမဆလာပါတီအောက်ကထားပြတဲ့ဥနေဝင်အတိုင်းပြကိုတော့ဖြင့် LDC state တက်ကိုငါတို့ join မယ်ပေါ့ဗျာရှောက်မယ်ပေါ့လေဆိုတော့ LDC state တက်ကိုဝင်မယ်ဆိုရင်တော့အတိုင်းပြောင်းသူတချို့အားလေးတွေကတက်တာကွန်လေးတွေရတယ်ပေါ့ဗျာ
မြန်မာနိုင်ငံအနေနဲ့ LDC စီးငါနေပယ်ဖြတ်ဖို့ဖြစ်နိုင်ခြေအလားအလာရှိပေမဲ့အချိန်တော့ယူရလိမ့်မယ်လို့ ANDET အရာရှိ Ego Boss ကဆိုပါတယ်မြန်မာနိုင်ငံကို LDC ဖွံ့ဖြိုးတိုးတက်မှုအနေဆုံးနိုင်ငံစီးဝင်အဖြစ်သတ်မှတ်ခံထားရတာကနေပယ်ဖြတ်ဖို့အတွက်အထူးသဖြင့်နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေဖြစ်တဲ့ကမ္ဘာ့ဘဏ်နဲ့ IMF တို့ရဲ့အကူအညီအပါအဝင်နိုင်ငံတကာအစိုးရတွေကကျွေးညီတွေကိုလျှော့ပေးခဲ့တာကြောင့်မြန်မာနိုင်ငံကတည်နေတဲ့အကျွေးဟောင်း American Dollar 6 Billion ကိုပြန်ဆက်နိုင်ခဲ့ဒါကြောင့် LDC စီးရင်ကနေပယ်ဖြတ်နိုင်ဖို့ပထမအဆင့်ကိုတန်လှမ်းနိုင်ခဲ့ပြီးဆက်လက်စူးစမ်းသွားမှာဖြစ်တယ်လို့မြန်မာအစိုးရကပြောဆိုခဲ့ပါတယ်ရှင်
စစ်တပ်ရဲ့ပြစ်ခတ်မှုနဲ့တည်ဆုံခဲ့ရတဲ့အလို့သတင်းတော်ကူပါကြီးတည်ဆုံမှုကိုနိုင်ငံသားအခွင့်အရေးနဲ့ညီအရက်ဖက်တရားရုံးမှာစစ်ဆေးဖို့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ကအကြံပြုလိုက်ပါတယ်။ဒီဇင်ဘာလ2ရက်နေ့နေစွန်းနဲ့ထုတ်ပြန်လိုက်တဲ့ကိုအောင်ကျော်နိုင်ခေါ်ကူပါကြီးတည်ဆုံမှုနဲ့ပတ်သက်တဲ့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုထုတ်ပြန်ချက်သတင်းအပြည့်အစုံကိုမတ်စုမွန်ကတင်ပြပေးမှာပါ။
လွတ်တဲ့နောက်ကိုပါတီတည်ဆုံမှုအဖြစ်မှန်နဲ့လူခွင့်ရေးချိုးဖောက်ခံရခြင်းရှိမရှိမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ဒုက္ကဋ္ဌဦးစစ်မြိုင်ဦးဆောင်နဲ့သမရဦးသိန်းစင်ရဲ့ညွှန်ကြားချက်နဲ့အထူးစုံစမ်းစစ်ဆေးရေးအဖွဲ့ကိုဖွဲ့စည်းပြီးတည်ဆုံမှုဖြစ်ပွားခဲ့ရာမွန်ပြည်နယ်အထိကွင်းစင်းစစ်ဆေးခဲ့ကြတာဖြစ်ပါတယ်။ဒီစစ်ဆေးမှုတွေအတွင်းမှာအမှုဖြစ်ပွားခဲ့တဲ့နေရာမျက်မြင်သက်တေဖမ်းဆီးခဲ့တဲ့ရဲတပ်ဖွဲ့တာဝန်ရှိတဲ့သူတွေထိန်းသိမ်းထားစဉ်အတွင်းပြစ်ခတ်မှုဖြစ်ခဲ့တဲ့တပ်ကတပ်မတော်အရာရှိတွေနဲ့အတူပြန်တူးဖော်ခဲ့တဲ့ကိုပါကြီးရဲ့အလောင်းကိုရင်ခွဲစစ်ဆေးခဲ့တဲ့ကျမ်းမာရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေကိုအသေးစိတ်စစ်ဆေးခဲ့ကြတာပါ။ဒီဇင်ဘာလ2ရက်နေ့မှာတော့ကိုပါကြီးတည်ဆုံမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုကြီးညာချက်ထုတ်ပြန်နိုင်ခဲ့ပါတယ်။ဒီကြီးညာချက်ထဲမှာဖွဲ့စည်းပုံပါနိုင်ငံသားအခွင့်အရေးနဲ့အညီကိုပါကြီးရဲ့တည်ဆုံမှုကိုအရက်ဖတ်ဆိုင်ရာတရားရုံးမှာစစ်ဆေးဖို့အဓိကတိုက်တွန်းအကြံပြုထားတယ်လို့စုံစမ်းစစ်ဆေးရေးအဖွဲ့ကဦးဆောင်သူမြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ဒုက္ကဋ္ဌဦးစစ်မြိုင်က VOA မြန်မာပိုင်းကိုပြောပါရယ
်။ဒီကတော့တစ်ချက်ပဲရဲတပ်ဖွဲ့မှတိမ်မှုတိမ်ကင်းဖွင့်ထားပြီဆိုရင်တော့ဒီအမှုကိစ္စဟာဒီဆုံးခန်းတိုင်အောင်တို့လုပ်ဖို့လိုတယ်။ဒါကိုကျွန်တော်တို့ကြိုက်တော့မဲ့တော်အားပေးချက်ကရဲကိုလည်းပေးတာဖြစ်တယ်လို့တက်တေထွက်ဆိုဖို့လိုအပ်နေတဲ့တပ်မတော်ကိုလည်းကျွန်တော်တို့တိုက်တွန်းတဲ့သဘောသက်ရောက်ပါတယ်။နောက်ဆုံးကျွန်တော်တို့ဖော်ပြတဲ့အချက်မှာကတော့ဆော်စီကိုအခြေခံဥပဒေပါပုံမှန်340ခုပါအကျိုးကိုကိုပါကြီးရောက်ွင့်ရှိပါတယ်။သူကမှတ်ပုံနဲ့အတူကိုင်းနေဆိုတော့လည်းပဲသူကနိုင်ငံသားဖြစ်တယ်လို့ကျွန်တော်တို့ကဆုံးဖြတ်ပါတယ်။ဒါကြောင့်နိုင်ငံသားဖြစ်တဲ့အတွက်ဆော်စီဘုံအခြေခံဥပဒေပါအခွင့်အရေးရတဲ့မှာလဲ။ဒါကြောင့်ပွင့်လင်းမြင်သာမှုရှိစေရန်နဲ့ဆော်စီဘုံအခြေခံဥပဒေပါတရားစီရင်မှုမျှတမှုနောက်တရားဥပဒေအကာအကွယ်ရကွင့်ရှိတဲ့အတွက်နေဘက်တရားရုံးမှာစစ်တင်ပါတယ်လို့ဒါကိုကျွန်တော်တို့အဓိကအချက်အနေနဲ့ထောက်ခံအကြံပြုထားတာဖြစ်ပါတယ်ဗျာ။
ကွင်းစင်းစစ်ဆေးချက်တွေအရာကိုပါကြီးခေါ်ကိုအောင်ကျော်နိုင်ကိုဖမ်းဆီးစစ်ဆေးခြင်းနဲ့ထိန်းသိမ်းထားခြင်းအတွင်းတက်တွင်းအစင်းစင်ဆောင်ရွက်ရမယ့်လုံထုံးလုံနည်းတွေကိုရှင်းလင်းညွှန်ကြားချက်အားနည်းခဲ့သလိုတည်ဆုံးခဲ့ပြီးတဲ့နောက်အလောင်းမြုံနယ်မှုမှတ်တမ်းတွေကိုစနစ်တကျဆောင်ရွက်ခြင်းမရှိခဲ့တာနဲ့တည်ဆုံးမှုနဲ့ပတ်သက်ပြီးအချိန်နဲ့တပြေးညီသတင်းထုတ်ပြန်မှုအားနည်းခဲ့တာတွေကိုလည်းစုံစမ်းစစ်ဆေးမှုထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ
်။လေးရက်နေတည်ဆုံးတာနဲ့ပတ်သက်လို့ကတော့တပ်ဖက်ကထွက်ဆိုချက်ပဲကျွန်တော်ကရနိုင်တာပေါ့။ဆင်းစင်ကျွန်တော်တို့စီမံမှုအားနည်းတယ်ကြီးကြပ်မှုအားနည်းတယ်အတွက်နောက်ဆုံးမှတည်ဆုံးတဲ့အဆင့်ပြောင်းဖြစ်စဉ်ကဖြစ်သွားတယ်ဆိုတဲ့သဘောမျိုးကျွန်တော်တို့တွေ့ရှိရပါတယ်။အမှန်တော့စနစ်တကျထိန်းသိမ်းမယ်ဆိုရင်တော့ကိုပါကြီးကဆက်ပြေးဖို့စူးစမ်းတဲ့အဆင့်ကိုမရောက်နိုင်ဘူးလို့ကျွန်တော်တို့ဒီလိုယူဆတာပေါ့ဗျာ
။အမျိုးသားလူခွင့်ကော်မရှင်ရဲ့ထုတ်ပြန်ချက်အပေါ်မှာကိုပါကြီးရဲ့မိသားစုဘက်ကဥပဒေအကျိုးဆောင်ရှင်နေဥရောပဆန်းအောင်ကအခုလိုသုံးသပ်ပါတယ
်။နေဘက်တရားရုံးမှာစစ်ဆေးသင့်နေဆိုတော့ညနေဆိုတော့ဒါပြီးပြီဆိုမလားဗျာ။ဒီလိုရေပုံရဆန်တဲ့အစီအခံစာမျိုးကတော့အခုလိုနိုင်ငံတစ်ခုအတွက်အမြင့်ဆုံးဒုက္ခရေးကော်မရှင်မထုတ်ပြန်နိုင်ဘူး
။ကာကွယ်ရေးဝန်ကြီးဌာနဘက်ကကိုပါကြီးကို KKO အဖွဲ့ရဲ့ပြန်ကြားရေးအဆင့်ရှိတဲ့ဗိုလ်ကြီးအောင်နိုင်အဖြစ်နဲ့ထုတ်ပြန်ထားတဲ့အပေါ်မှာတော့ KKO အဖွဲ့ဝင်ဖြစ်တဲ့ဆိုတဲ့အထောက်အထားအခိုင်အမာမတွေ့ရဘူးဆိုတဲ့အကြောင်းကော်မရှင်ရဲ့တုံ့တက်ချက်ဦးစစ်မြိုင်ကအခုလိုရှင်းပြပါဗျ
။ KKO ဗိုလ်ကြီးဆိုတာနဲ့ပတ်သက်လို့တော့ကျွန်တော်တို့အနေနဲ့အတီးပြုတ်ထောက်ထားမရရှိဘူးဆိုတဲ့သဘောကျွန်တော်တို့ဖော်ပြထားပါတယ်။ဒီဖက်ဆိုကြများရသူကလွတ်တရင်တော့ဖြစ်တယ်လို့ကျွန်တော်တို့ရှင်းရှင်းလင်းလင်းပေါ်ပြထားပါတယ
်။ကိုပါကြီးတည်ဆုံမှုရင်ခွဲစစ်ဆေးချက်တွေမှာတည်ဆုံတံရရီနဲ့ပတ်သက်လို့တွေ့ရှိချက်တွေအပေါ်ကိုပါကြီးရဲ့ဇနီးဖြစ်သူမတ်တန်နာကမှန်ကန်ရှင်းလင်းမှုမရှိဘူးလို့သူ့အမြင်အခုလိုပြောပါတယ
်။ဟုတ်တယ်ပြည်သားကျွန်တော်အားနည်းချက်တွေမှတွေ့တယ်။ဖန်စီတက်ထက်ခံရတဲ့ပုံမှာတံရနဲ့ပတ်သက်တာတွေလည်းဒီလိုပဲသူတို့ထုတ်ပြန်ကြေညာချက်ကလည်းတက်မတော်ထုတ်ပြန်ခြင်းကြေညာချက်နဲ့တွဲနေတာတွေ့တယ်
။အလို့သတင်းတော်ကိုပါကြီးတည်ဆုံမှုနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့လူခွေရေးအဖွဲ့တွေပါဝင်သတင်းမီဒီယာဆောင်ရှောက်ကာကွယ်ရေးအဖွဲ့ဝင်တွေနိုင်ငံတကာအဖွဲ့အစည်းတွေဘက်ကဒီအမှုကိုတရားဥပဒေနဲ့အညီလွတ်လပ်ပြီးပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေကိုတရားမျှတစွာဆောင်ရွက်ဖို့မြမအစိုးရကိုတိုက်တွန်းပြောဆိုနေတာလည်းဖြစ်ပါတယ်ရှင်။